ထိုင်မလေးနယ်ဆက်နာရာတီဝခရိုင်စဟိုင်ခိုလုံးမြို့မှာလူပွဲစားကနေခေါ်လာပြီးကိုဗစ် -19 ကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား20ကမြန်မာတိုင်ရုံးကိုအကူအညီတောင်းတာကြောင့်ထိုင်းစစ်တပ်ကကူညီကယ်ဆယ်ခဲ့ပြီးမြန်မာဘက်ကိုလွှဲပြောင်းပေးမယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ကျမအေးမှာပါ။ထိုင်းမလေးနယ်ဆက်နာရာတီဝခရိုင်ထဲမှာအစာရေစာပြတ်ပြီးပိတ်မိနေတဲ့မြန်မာနိုင်ငံသားတွေကိုထိုင်းနိုင်ငံမြန်မာတိုင်ရုံးကနေအကူအညီတောင်းတာကြောင့်ထိုင်းစစ်တပ်နဲ့ရဲတွေကမေလ23ရက်နေ့မှာတွားရောက်ခေါ်ယူခဲ့ပါတယ်။သူတို့တွေဟာလူကုန်ကူးခံရသူတွေဖြစ်ကြောင်းထိုင်းနဲ့မြန်မာအာဏာပိုင်တွေကိုဘာသာပြန်ဖြစ်ကူညီဆောင်ရွက်ပေးနေတဲ့ဦးဆိုင်အေးကပြောပြပါတယ်
။ပြီးတော့မလေးရှားသွားမယ်ဆိုပြီးတော့တိတိလိုင်းကြောင်းမကနေခေါ်လာတယ်။မြန်မာဟောမြန်မာတပ်မေ7ရက်ကျော်ဒီတယောက်ကိုပေးရတယ်ပေါ့နော်။ပတ်စုလုံးကြာမလို့ဘူးလို့ဆိုပြီးတော့ငွေစားကနေပြီးတော့တိတိလိုင်းကြောင်းမကနေခေါ်လာ။ခေါ်လာပြီးတော့ဘာသာကိုဖြတ်ပြီးတော့မလေးနယ်စပ်ကိုရောက်သွား။မလေးနယ်စပ်ရောက်ပြီးတော့ဘာလုပ်လဲဆိုတော့သူကအခန်းတစ်ခုထဲမှာပေးနေတာပြီးတော့လူပဲပွဲစားနေပြီးတော့သမီးတို့ဒီမှာလာပြီးတယ်ပေါ့နော်။ဒါပြီးတော့သူကနံပါတ်၄ထိုင်းစကားတွေတတ်ဘူးအလုံးကလည်းမရှိဘူး။အချင်းဆိုတော့ဒီကားထဲမှာမပွဲစားပြောတယ်လောလောဆယ်တော့သွားလို့မရသေးဘူးပေါ့နော်။လမ်းကြောင်းတွေပိတ်ထားတဲ့အတွက်သွားလို့မရသေးဘူး။လမ်းကြောင်းတွေပွဲမှာပဲသွားမယ်ဆိုတဲ့အခါကျတော့အဲဒါသူကပွဲစားဖုံးလိုက်ပါလေပိတ်လိုက်
သူတို့ဟာထိုင်းနိုင်ငံထဲကိုလွန်ခဲ့တဲ့နှစ်လခန့်ကရောက်ရှိလာခဲ့ပြီးတနင်္လာရီတိုင်းတဝယ်ထိခိလန့်ကနေလာကြတာဖြစ်ပြီးအဲ့ဒီနောက်ဘန်ကောက်မြို့ကိုဖြတ်ပြီးမလေးရှားနယ်စပ်ကိုရောက်လာခဲ့ကြတာပါသူတို့ဟာကိုဗစ်ကာလခရိုင်တစ်ခုနဲ့တစ်ခုမကျော်ရတဲ့အချိန်မှာအဝင်ထွက်တွေပိတ်ဆို့ကန့်သတ်ထားတဲ့အချိန်မလေးရှားနယ်စပ်မှာပိတ်မိနေတာဖြစ်ပါတယ်မြန်မာတွေပိတ်မိတာနဲ့ပတ်သက်လို့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတိုင်ရုံးကအကူအညီတောင်းခံလာကြောင်းထိုင်းစစ်တပ်နဲ့ထိုင်းနာဝကတွေကသူတို့ပိတ်မိနေတဲ့နေရာကိုရှာဖွေပေးခဲ့ပြီးထိုင်းစစ်တပ်ထဲကိုခေါ်သွားခဲ့တယ်လို့ဆိုပါတယ
်စစ်တပ်ကလာဝကကိုတချို့ပြီးတော့မှကလေးတွေရှိတဲ့နေရာကို GPS ပို့ပေးလိုက်တယ
်ဟုတ်ကဲ
့အဲ့ဒါနဲ့သွားပြီးတော့ခေါ်ထုတ်လာတာမှာဒီနေ့မနေ့ချိန်မှာသူဆိုတော့သူတို့စစ်တပ်ကအရင်ဆုံးခေါ်သွားလိုက်တယ်။လောလောဆယ်အချုပ်ထဲမှာလူတွေများတယ
်။ဟုတ်ကဲ့။
သူတို့ကတော့စစ်တပ်ထဲမှာအရင်ထားလိုက်တယ်။ထားပြီးမှလောက်ဝကကိုပြန်ပြီးတော့လွှဲပေးရ။လောက်ဝကကနေတခါမြန်မာဘက်ကိုပြန်လွှဲပေးမှာပါ
။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့ထိုင်းမှာလူကုန်ကူးမှုတွေဖြစ်နေတာကြောင့်အမေရိကန်ကတရားသတိအစိုးဆုံးအဆင့်ထိသတ်မှတ်ခဲ့ပါတယ်။နောက်ပိုင်းမှာတော့ထိုင်းကလူကုန်ကူးမှုတပ်ဖြတ်ရေးကိုပြင်းပြင်းထန်ထန်လှုပ်လာတာကြောင့်တရားသူစောင့်ကြည့်အဆင့်ထိပြန်ပြီးတိုးမြင့်ပေးခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလူကုန်ကူးမှုတွေရှိနေသေးတယ်လို့ရေလုံငန်းတွေမှာလည်းရွှေပြောင်းလုပ်သားတွေကိုကြေးကျွန်တဲ့တဖွဲ့ခိုင်းစေထားတာတွေရှိတော့မဲဆိုပြီးလူခွင့်ရေးအဖွဲ့တွေကဝေဖန်ထားပါတယ်။ဒီလိုအခြေအနေတွေကြောင့်ပဲထိုင်းနိုင်ငံဟာအီဘီလာကစပြီးအမေရိကန်နိုင်ငံကပေးအပ်ထားတဲ့ကုန်သွယ်မှုအထူးခွင့်ရေး GSP ကိုဆုံးရှုံးခဲ့တာဖြစ်ပါတယ်။ထိုင်းနဲ့ထိစပ်နေတဲ့အိန္ဒိယမြန်မာနိုင်ငံကိုတော့စောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဝါဆုံးအဆင့် TR3 အဆင့်ကိုသတ်မှတ်ထားတာပါ။အခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနိုင်ဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလုံဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်တိတာတဲ့လုံဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ကျမမအေးမှာပါထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်။